အာဖဂန်နစ္စတန်မှာတာလီဘန်တွေထိန်းချုပ်ခဲ့ပြီးတရင်တစ်ပတ်ကြာလာချိန်မှာကာဘူးမြို့တော်မှာအလုတ်ကင်ဆုံရှုံသူတွေတိုးလာနေတယ်လို့ဗန်လုပ်ငန်းတွေရဲ့ဆိုင်ကုန်စည်နှုန်းကြီးမြင့်မှုတွေနဲ့ရင်ဆိုင်နေရပါတယ်။အနောက်နိုင်ငံတွေကထောက်ခံမှုပေးထားတဲ့အစိုးရပြုတ်ကျခဲ့ခြင်းကစပြီးမတည်မငြိမ်ဖြစ်နေချိန်မှာမြို့တော်မှာရှိတဲ့လေးစိတ်မှလည်းပြည်ပထွက်ဖို့ကြိုးစားစုထောင်နှက်ချေရှိပါတယ်။နိုင်ငံတကာပံ့ပိုးမှုမရှိတော့တဲ့အတွက်နိုင်ငံစီးပွားရေးယိုယွင်းလိုနှီးပါနဲ့မရေမရာဖြစ်နေချိန်မှာအစားတောက်တွေကောအင်္ဂလကပေးဖို့ပါနေစဉ်လိုပူပန်နေရတယ်လို့အောက်ခြေအစိုးရဝန်ထမ်းအများပြားလဲလစာမရတာနှစ်လရှိနေပြီဖြစ်ပြီးရှိတဲ့ပစ္စည်းတွေထုတ်ရောင်းချင်တာတော့ဝယ်မဲ့သူမရှိဖြစ်နေတာပါ။တာလီဘန်တွေကာဘူးကိုမထိန်ချုပ်ခင်ကတည်းကအမေရိကန်ဒေါ်လာနဲ့တွက်ရင်အာဖဂန်ငွေစည်းထိုးကြနေတာဖြစ်ပြီးအခြေခံသုံးကုန်ပစ္စည်းတွေကတော့ထိုးတက်လာနေတာပါ။ဘန်တွေဇက်တိုက်ပိတ်ထားတဲ့အတွက်စုငွေတွေပါထုတ်မရပဲဖြစ်နေချိန်မှာဂျုံတို့စီတို့ဆန်တို့လိုအခြေခံစားကုန်ဈေးနှုန်းကလည်းရက်ပိုင်းတွင်းမှာပဲရာနှုန်း20လောက်ထိုးတက်သွားပါတယ်။အာဖဂန်နိုင်ငံတလွှားမိုးခေါင်ရေရှာဒဏ်ကိုပါခံရတဲ့အတွက်အခြေအနေပိုဆိုးလာနေပြီးထောင်နဲ့ချီတဲ့ဒေသခံတွေဟာလည်းမြို့ကြီးတွေကိုရွှေ့ပြောင်းနေကြတာပါ။ဒါကြောင့်မြို့နယ်လူထုအထူးသဖြင့်အလင်းလက်တန်းစားတွေပိုးပြီးအထိနာနေကြပါတယ်။